ာနိုင်ငံတွေကြားမှာဒီနည်းပညာလုပ်ငန်းကြီးတွေကသူတက်ကိုရှေ့ပြေးနေအောင်လို့ပို့ပြီးတော့ပြိုင်ဆိုင်လာကြတဲ့ချိန်ထဲမှာပဲ Digital ဆိုင်ရာကိုချိုးကြည့်မူဝါဒတွေတီထွင်ဖန်တီးမှုဆိုင်ရာကုံသွဲရဲ့အသာရမဲ့မူဝါဒတွေကိုအစိုးရတွေကချမှတ်နိုင်ဖို့ပို့ပို့ပြီးတော့စ조사လာကြတယ်တဲ့ကိုသားညုံကြီ
းဟုတ်တယ်ဗျအချိုးမြတ်များတဲ့နည်းပညာလုပ်ငန်းကြီးတွေကိုအကာအကွယ်ပေးနိုင်ဖို့အစိုးရတွေကမူဝါဒတွေချမှတ်လာတာကြောင့်မလို့အဲ့ဒီနိုင်ငံတွေနဲ့ပြိုင်ဆိုင်နေတဲ့နိုင်ငံတွေတွေမကပဲနဲ့တကဘာလုံးတီထွင်ဖန်တီးမှုစနစ်ကြီးတစ်ခုလုံးကိုထိခိုက်စေတယ်လို့IDIF ရဲ့အစီအစဉ်ထဲမှာထောက်ပြထားတယ်မဆူမြတ်မော
။အမေရိကန်အခြေစိုက်နည်းပညာဆိုင်ရာဒီတက်သည့်ပညာရှင်များအဖွဲ့ Information Technology and Innovation Foundation IDIF ကနည်းပညာဆိုင်ရာအစီအစဉ်ခန်းစာတွေကိုနှစ်စဉ်ထုတ်တာပါ။၆ကြိမ်မြောက်အဖြစ်နဲ့အခု2019နှစ်စမ်းမှာထုတ်လိုက်တဲ့အစီအစဉ်ခန်းစာကတော့2018ခုနှစ်အတွင်းမှာတီထွင်ဖန်တီးမှုဘိုင်းနဲ့ဆိုင်တဲ့ဒီကုံတွဲရဲ့အသားရစင်မဲ့မူဝါဒတွေကိုအစိုးပြုရေးဆွဲကျင့်သုံးနေတဲ့အထက်ကအစိုးဆုံးနိုင်ငံတွေကိုရွေးထုတ်ပြထားတယ်ရှင့်။
ကိမိတိုးတက်နေတဲ့နိုင်ငံတွေအပါအဝင်နိုင်ငံတော်များများကကိုယ့်နိုင်ငံတွေကနည်းပညာလုပ်ငန်းကြီးတွေကိုအသာရစေမဲ့စည်းကမ်းတွေဥပဒေတွေချမှတ်နေကြတယ်။အဲ့ဒီထက်မှအစိုးဆုံးရှစ်နိုင်ငံကတော့တရုတ်၊အိန္ဒိယ၊အင်ဒိုနီးရှား၊ EU ၊အီတလီ၊ကင်ညာ၊ဆော်ဒီအာရေဗျာနဲ့တူရကီနိုင်ငံတွေဖြစ်တယ်တဲ့
။အဲ့ဒီထက်ကဒီတရုတ်နဲ့အိန္ဒိယနိုင်ငံတို့ဆိုလို့ရှိရင်ဒီနည်းပညာနဲ့ဆိုင်တဲ့ကိုချိုးကြည့်မူဝါဒမျိုးကိုတစ်ခုတည်းတောင်မှမဟုတ်ဘူး။နှစ်ခုလောက်ချမှတ်ကျင့်သုံးနေတာကိုအစီရင်ခံစာထဲမှာအသေးစိတ်ပြောထားတယ်လေ။တရုတ်နိုင်ငံမှာတရုတ်နည်းပညာလုပ်ငန်းကြီးတွေနဲ့သူတို့ရဲ့ကုန်ပစ္စည်းတွေကိုအသားပေးတဲ့ဥပဒေတွေမဟုတ်ဘူး။ပုဂ္ဂလိကဗန္ဓာငွေနဲ့ဒီစီးပွားဖြင့်လေးလာသုတေသနလုပ်တဲ့တရုတ်လုပ်ငန်းတွေအနေနဲ့ data အချက်အလက်တွေကိုတရုတ်နိုင်ငံတည်းမှာပဲတင်ထားရမယ့်ဥပဒေသစ်ကိုလည်းပြဋ္ဌာန်းခဲ့တယ်တဲ့။အဲ့ဒီဥပဒေမျိုးတွေကကမ္ဘာကုန်သွယ်ရေး WTO စည်းကမ်းတွေနိုင်ငံတကာဆန်တွေနဲ့မညီညွတ်ဘူးလို့ IDIF ကဆိုတယ်
။အိန္ဒိယကတော့နိုင်ငံခြားလုပ်ငန်းတွေတက်တက်ကိုပြစ်မှတ်ထားခွဲခြားတဲ့ e-commerce စည်းကမ်းဥပဒေတွေထုတ်ပြန်ခဲ့တယ်တဲ့။ဒါရင်မကောက်ဘူးကုမ္ပဏီလုပ်ငန်းတွေရဲ့ငွေပေးချေမှုနဲ့ဆိုင်တဲ့ data ချက်လက်တွေကိုလည်းအိန္ဒိယနိုင်ငံတည်းမှာပဲထားရမယ်ဆိုတဲ့ဥပဒေကိုလည်းပြဋ္ဌာန်းတယ်။ဒီဥပဒေမျိုးတွေကမလိုအပ်သလိုပဲအိန္ဒိယကုမ္ပဏီတွေကိုနိုင်ငံခြားကုမ္ပဏီတွေတက်တပန်းတောင်အောင်လုပ်တဲ့ဥပဒေတွေလို့တော့မှ IDIF ကသုံးသပ်တယ်မဆူမြတ်မော
။အင်ဒိုနီးရှားနိုင်ငံကကြတော့ဒီနိုင်ငံခြားကနေပြီးတော့တင်သွင်းတဲ့ digital product တွေဥပမာရုပ်ရှင်တို့စာအုပ်တို့ software တို့လိုမျိုး download လုပ်ယူတဲ့ဟာမျိုးတွေအပေါ်မှာလည်းသွင်းကုန်ကောက်ခံနိုင်အောင်လို့ဥပဒေပြင်ဆင်ချက်တွေလုပ်ခဲ့တာတဲ့။EU ဥရောပသမဂ္ဂကကြတော့ digital ဘိုင်းဆိုင်ရာဝန်ဆောင်မှုနဲ့ဒီ digital နဲ့ဆိုင်တဲ့အကျိုးအမြတ်အပေါ်မှာအခွန်ကောက်ဖို့စူးစမ်းနေတယ်။အဲ့ဒါကကြတော့ American နည်းပညာကုမ္ပဏီတွေကိုပဲအထူးကပြစ်မှတ်ထားပုံရတယ်လို့မြင်နေကြတယ်လေ
။ Italy မှာလည်းရုပ်ရှင်လုပ်ငန်းတွေကိုအကောက်အွယ်ပေးတဲ့အနေနဲ့ Netflix လိုကိုကြည့်ကျင်တဲ့ video တွေကိုပဲတည်တံ့ကြည့်နိုင်မဲ့ video on demand streaming ဝန်ဆောင်မှုလုပ်ငန်းတွေကိုထိခိုက်စေတဲ့စည်းမျဉ်းဥပဒေတွေကိုတတ်မှတ်လို့အစိုးဆုံးစင်းကိုအသွင်းခံရတာပဲ။တီထွင်ဖန်တီးမှုဆိုင်ရာကုံသွေးရေးအသာရစီတဲ့ဥပဒေတွေထုတ်ပြန်ထားတဲ့အစိုးဆုံးနိုင်ငံ၈နိုင်ငံစီးရင်မှာအမေရိကမပါပေမဲ့အမေရိကန်ကလည်းအဲ့လိုဥပဒေတွေထုတ်ပြန်တာမကောင်းတီထွင်ဖန်တီးမှုတွေကိုပူးပေါင်းဆောင်ရွက်ကြရမယ်ဆိုတဲ့အမြင်ကိုထိခိုက်စေတဲ့မူဝါဒတွေကုံသွေးခုနှစ်ကိုတတိကြီးချမှတ်ခဲ့တယ်ဆိုတာကို IDIF အစီအစဉ်သားထဲမှာဖော်ပြထားသေးတယ်ဗျ
အခုလိုမျိုးနိုင်ငံတွေကဒီ digital ဆိုင်ရာကိုချိုးကြည့်မူဝါဒတွေတီထွင်ဖန်တီးမှုဆိုင်ရာကုံသွဲရေးအသာရစင်မဲ့မူဝါဒတွေကိုချမှတ်လာကြတာကတကဘာလုံးရဲ့ဒီတီထွင်မှုဘိုင်းကုံသွဲရေးဘိုင်းကိုထိခိုက်စေတာတည်းမဟုတ်ဘူးတကဘာလုံးရဲ့တီထွင်ထုတ်လုပ်ရေးပြင်းပြတိုးတက်မှုကိုလည်းကြာဆင်းစေတယ်လို့ IDIF အစီရင်ခံစာကပြောတယ်ကိုသားညုံရ
ကဘာမှာတီထွင်ဖန်တီးနိုင်စွမ်းအစွမ်းကုန်ဖြစ်ဖို့ကကိုချိုးကြည့်မူဝါဒတွေမရှိဖို့အရေးကြီးတဲ့အတွက်ဒီကိစ္စကိုမူဝါဒချမှတ်တဲ့သူတွေအနေနဲ့ဘာကြောင့်လေးထားသင့်တယ်လို့IDIF ကလိလာသူတွေကပြောနေတာပါတီထွင်ဖန်တီးနိုင်လို့နိုင်ငံဝင်ငွေတိုးတက်စီအောင်နေမဟုတ်ဘူးနိုင်ငံရဲ့ရေရှည်စီးပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်လည်းအရေးပါတယ်တဲ့အမေရိကန်မှာဆိုလို့ရှိရင်နိုင်ငံစီးပွားရေးတိုးတက်မှုရဲ့တဝက်လောက်ကသိပ္ပံနဲ့နည်းပညာဖန်တီးမှုတွေကြောင့်ဆိုတာကိုဥပမာပေးရလိ
ရှေ့ပြေးနည်းပညာတီထွင်မှုတွေကကမ္ဘာစိန်ခေါ်မှုတွေကိုရင်ဆိုင်ဖြေရှင်းတဲ့နေရာမှာလဲမရှိမဖြစ်လို့ရဲဆိုတာကို IDIF ရဲ့အစီရင်ခံစာမှာအသားပေးဖော်ပြထားသေးတယ်ကိုသားညုံရ
တီထွင်ဖန်တီးမှုတွေအောင်မြင်မှုဆိုရင်လေအသေးချာတောင်ပေါင်းစုံကစဉ်းစားသုံးသပ်ပြီးအားပေးတဲ့မူဝါဒတွေရှိဖို့လိုတယ်။အစိုးရဘိုင်းရောပုဂ္ဂလိကလုပ်ငန်းဘိုင်းကပါခိုင်ခိုင်မာမာပံ့ပိုးပေးဖို့လိုတယ်။စွန့်စားစားလုပ်ဖို့လည်းလိုတယ်တဲ့မဆမြတ်မော
။နိုင်ငံတိုင်းနိုင်ငံတိုင်းမှာဒီဖန်တီးမှုတွေအကောင်းဆုံးလုပ်နိုင်ဖို့အတွက်အရေးကြီးတဲ့အချက်၃ချက်ကိုလည်း IDIF နည်းပညာတက်သည့်ပညာရှင်များအဖွဲ့ရဲ့အစီရင်ခံစာထဲမှာအကြံပေးပါတယ်။ဈေးကွက်ကိုကြီးနိုင်သမျှကြီးအောင်ဖွင့်ပေးဖို့ဈေးကွက်အပြင်ကနေပြိုင်ဆိုင်မှုတွေကိုထိန်းချုပ်ကန့်သတ်ဖို့နဲ့ညာနာပစ္စည်းတွေကိုခိုင်ခိုင်မာမာအကာအကွယ်ပေးဖို့ဆိုတဲ့အချက်၃ချက်ကနည်းပညာဆိုင်ရာကမ္ဘာကုန်သွယ်ရေးမှအဓိကကျတဲ့အချက်၃ချက်ဖြစ်တယ်လို့အကြံပြုပါတယ်။နည်းပညာရှေ့ပြေးနေတဲ့နိုင်ငံတွေထဲမှာအမေရိကန်ကထူးခြားတာကတော့ဒီအချက်အလက်တွေကိုအကာအကွယ်ပေးနိုင်မဲ့တနိုင်ငံလုံးအကျုံးဝင်တဲ့ဥပဒေမျိုးမရှိသေးပါဘူး။ပြည်내အစ်စ်မှာပဲဥပဒေတွေရှိတယ်။အဲ့ဒီဥပဒေမျိုးတွေကလည်းဒီအများပြည်သူကျန်းမာရေးဆိုင်ရာအချက်အလက်တွေကိုကာကွယ်တဲ့ဥပဒေမျိုးတို့ဗန်နာရေးအချက်အလက်တွေကိုကာကွယ်တဲ့ဥပဒေမျိုးတို့ပဲရှိပါတယ်။ အဲဒါကြောင့်မဟုတ်လို့ဒီအမေရိကန်နည်းပညာလုပ်ငန်းကြီးတွေက data အချက်လက်တွေကိုအားလုံးခြုံပြီးတော့အကာအကွယ်ပေးမဲ့ဥပဒေပြဋ္ဌာန်းနိုင်ဖို့စူးစမ်းနေကြတာပါဥပဒေတွေဆွဲတဲ့အခါမှာလည်းအမေရိကန်ရဲ့ digital အခြေခံတဲ့စီးပွားရေးကိုလည်းမထိခိုက်ရအောင်တခါတခြားနိုင်ငံတွေနဲ့လည်းမျက်မျက်တတပြိုင်ဆိုင်နိုင်အောင်ဥပဒေတွေဖြစ်ဖို့လိုအပ်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ရှင်